အခုအာရှလူ့အခွင့်အရေးကော်မရှင်ကနေပြီးတော့ဒီ2008ခုနှစ်အတွင်းကဖမ်းဆီးထောင်ချခံခဲ့ရတဲ့ကိုအောင်ထွန်းမြတ်အမှုကိုလေ့လာပြီးတော့အရေးပေါ်မေတ္တာရက်ခံချက်ထုတ်ပြန်ထားတာတွေ့ရပါတယ်။အဲ့ဒီအထက်မှာကိုအောင်ထွန်းမြတ်ကိုဖမ်းနှုန်းကအမှုတစ်ခုဖြစ်ပြီးတော့ဒီဆင်ချက်ချတဲ့အခါမှာဒီအမှုကဆွဲချက်ကလွဲနေတယ်လို့အာရှလူ့အခွင့်အရေးကော်မရှင်ကသုံးသပ်ထားပါတယ်။ဘလို့များလွဲချော့နေတယ်ဆိုတာကိုနည်းနည်းလောက်ရှင်းပြပါလား။
ဒီကျွန်တော်တို့အမှုနဲ့မဆိုင်တဲ့ဒီတရားမဝင်နေဇက်ကိုဖြတ်ကျော်ပြီးတော့မြောက်ဝတီမဲဆောက်ကိုသွားတယ်ဆိုတဲ့ပုံမှန်နဲ့ရေးယူဖို့အမှုဖွင့်တိုင်ကြားတယ်ဆိုတာကိုကျွန်တော်တို့သိရတယ်တကယ်တမ်းဖြစ်တာကကိုအောင်ထွန်းမြင့်ကကျွန်တော်တို့ဒီမဲယုံကိုသွားပြီးတော့70 news အတွက်သွားပြီးတော့သတင်းဓာတ်ပုံရိုက်ယူရင်းနဲ့အဖမ်းခံရဖြစ်တယ်ဒါကြောင့်ဆွဲဆိုထားတဲ့ပုံမှန်နဲ့အပြစ်ပေးတဲ့ပုံမှန်တွေနဲ့ဟာတခြားစီဖြစ်နေတယ်ဆိုတာကိုကျွန်တော်တို့ကတင်ပြလိုခြင်းဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာအဲ့ဒီတော့ဒီသူ့ကိုတရားစွဲဆိုတဲ့အခါမှာတရားခွင်ကိုရောက်တဲ့အခါမှာရောသူ့အနေနဲ့ဒီဥပဒေနဲ့အညီလှုပ်ဆောင်ဖို့အခွင့်အလန်းရတယ်လို့သုံးသပ်မိပါသလားဒီရှင်းနေရှေ့ရကစားလို့နောက်တက်တဲ့အထောက်ထားအမှုအသွားလာမှာရောဘယ်လိုအခြေအနေရှိတယ်လို့လေ့လာမိပါသလဲ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ PCR အမှုတွေစစ်ချက်ဒီမှာပေါ်ပေါက်ချက်တွေရကိုအောင်ထုံးမြင့်ကိုသူတို့ကနေပြီးတော့လောဝကအရာရှိကိုခေါ်ပြီးတော့ကျွန်တော်တို့1948ခုနှစ်လူဝင်မှုကြီးကြပ်ရေးအဥပဒေရာကြီးပုံမှန် 73 နဲ့ရေးယူဖို့အတွက်အမှုဖွင့်ခိုင်းပြီးတော့ဒီမှုကိုဆွဲတင်နေဆိုတော့ကျွန်တော်တို့သိရှိရပါတယ်။တရားခွင်မှာစစ်တဲ့အခါကျတော့လေဒီတရားခံဖြစ်တဲ့ဆွဲဆိုခံထားတဲ့အောင်ထုံးမြင့်ကနေပြီးတော့သူ့ကိုဓာတ်ပုံရိုက်ဖို့အတွက်ကိုကျော်မျိုးဦးကနေတာဝန်ပေးလို့ဒီလိုဓာတ်ပုံလာရိုက်ရတယ်ဆိုတော့ထွက်ဆိုတယ်။ဒါပေမဲ့တရားရုံးကနေပြီးတော့လူအပ်တဲ့သက်တည်ပြီးခေါ်ယူပေးဖို့ကိုယ်တော်၎င်းနောက်ပြီးတော့လိုအပ်တဲ့တက်တွေကိုတရားလူခက်ကနေစစ်ကြောစစ်မင်းဖို့ကိုယ်တော်၎င်းပြက်ကွက်ခဲ့တာကိုကျွန်တော်တို့တွေ့ရတယ်။ဒါကြောင့်အောင်ထုံးမြင့်အနေနဲ့ဒါအမှုမှာထိုက်တဲ့နဲ့ခုခံခြေပါခွင့်မရဘဲဆုံးရှုံးခဲ့ရတယ်လို့ကျွန်တော်တို့ပြောချင်ပါတယ်ခင်ဗျာ
။နောက်ပြီးဒီတက်တွေကအထောက်အထားတင်ပြမှုမှာဘယ်လိုရှိပါလဲ
။ဟုတ်ကဲ့တက်တွေကအထောက်အထားတင်ပြမှုမှာဒီကျွန်တော်တို့အောင်ထုံးမြင့်ကိုဖမ်းစီပြီးတော့ရှာဖွေတဲ့အခါမှာသူ့ရဲ့ထဲကလိပ်စာကပ်ပြားတစ်ခုတွေ့ပါတယ်ဒါကမြဝတီကိုသွားပြေးဆွဲနေတဲ့ line ကနာမည်နဲ့တယ်လီဖုန်းနံပါတ်ဖြစ်တယ်ဒီအပေါ်မှာပဲအမှုကိုတိဆောက်ပြီးတော့သူတို့ကအောင်ထုံးမြင့်ကိုအပြစ်ပေးဖို့အဲ့တော့အဲ့ဒီမှာအမှုစစ်ဆေးတဲ့အခါကျတော့ဒီကျွန်တော်တို့အောင်ထုံးမြင့်စီကသိမ်းဆီးရမိတယ်ဆိုတဲ့လိပ်စာကပ်ပြားတော့မှတရားရုံးမှာတက်သေးကဖြစ်တင်သွင်းနိုင်ခဲ့ခြင်းမရှိဘူးပုံမှန်နဲ့တက်တေကံထောက်ထားရင်းနဲ့ကတခြားစီဖြစ်နေတယ်ဒီမှုမှာတက်တေကံအဖြစ်တင်ပြထားတဲ့ဥစ္စာကကျွန်တော်တို့ဒီနေဆက်ကိုဖြတ်ကျော်ပြီးသွားတဲ့တက်တေကံပစ္စည်းတွေမဟုတ်ပါဘူးကောင်ထုံးမြင့်စီကနေတင်စီရမိတဲ့ဗီဒီယိုကင်မရာတွေနောက်ပြီးတော့တခါတယ်လီဖုန်းတွေနောက်ငွေပိုက်ဆံတွေနောက်ပြီးတော့ပိုက်ဆံအိတ်တွေဓာရီကနေဆက်ဖြတ်ကျော်ပြီးသွားဖို့အတွက်အသုံးပြုတဲ့ပစ္စည်းတွေမဟုတ်ဘဲနဲ့ဒီတက်တေကံပစ္စည်းတွေအပေါ်မှာတရားရုံးကနေပြီးတော့ကောက်ယူသုံးသပ်တာလည်းမှားတယ်ဆိုတာကိုကျွန်တော်တို့ကတင်ပြထားပါတယ်ခင်ဗျာအဲ့ဒီလိုတင်သွင်းကြနိုင်ခြင်းမရှိတဲ့အပေါ်မှာဒီမော်ဘီမျိုးနယ်တရားသူကြီးဒေါ်အမာရဲ့နောက်ပြီးတော့တခါဥပဒေဝန်ထမ်းတွေကလည်းဒီအမှုခိုင်လုံတဲ့တက်တည်ထောက်ထားမရှိဘဲနဲ့အပြစ်ပေးတဲ့ဥစ္စာကိုမတိကျအောင်ဆောင်နေတာဖြစ်တယ်။နောက်ပြီးတော့ဒီတရားခံရဲ့ဥပဒေရပိုင်ခွင့်ရှိတဲ့ဥစ္စာတွေကိုတရားရုံးကနေပြီးတော့လျှစ်လျှူဆောင်ရွက်တယ်လို့ကျွန်တော်တို့ပြောချင်ပါတယ်ခင်ဗျာ။